မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုကိုကန့်ကွက်ရှုံချထားတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုတောင်အာဖရိကနိုင်ငံအနေနဲ့ထောက်ခံပေးဖို့နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးလင်ဒီဝီစီဆူလူကနယူးယောက်ကုလသမဂ္ဂဌာနချုပ်မှရှိတဲ့တောင်အာဖရိကနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အဖွဲ့ကိုညွှန်ကြားချက်အမိန့်နိုဝင်ဘာလ22ရက်ကြာသပတေးနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ16ရက်နေ့မှာကျင်းပခဲ့တဲ့နယူးယောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်စဉ်တောင်အာဖရိကနိုင်ငံကကြားနေမယ်ပေးခဲ့တာပါ။ဒါကြောင့်နောက်လဒီဇင်ဘာလမှာပြုလုပ်မယ့်ကုလသမဂ္ဂထွေထွေညီလာခံ2018ခုနှစ်အတွက်အပြည့်အသက်ဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာမြန်မာအရေးကိုတောင်အာဖရိကနိုင်ငံအနေနဲ့ထောက်ခံမဲပေးရမယ်လို့ဝန်ကြီးစီဆူလူကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့တောင်အာဖရိကနိုင်ငံရဲ့နိုင်ငံသားမူဝါဒအဓိကပြောင်းလဲမှုတစ်ရက်လည်းဖြစ်လာပါတယ်။တောင်အာဖရိကနိုင်ငံအနေနဲ့လူခွင့်ရေးကိစ္စတွေမှာပြက်ပြက်သားသားရပ်တည်လာတာအပါအဝင်2019ခုနှစ်ဇန်နဝါရီလတရက်နေ့မှာစတင်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်လာမဲ့တောင်အာဖရိကနိုင်ငံရဲ့တန်တမာရေးမူဝါဒကိုလမ်းညွှန်ပြသရလဲရောက်ပါတယ်။နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာမြမအရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲနဲ့ကြားနေမဲ26မဲရုံးနဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်။